မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်ပိုင်းမတိမငြိမ်အခြေအနေတွေကြောင့်တဘာတောင်းဝယ်တင်ပို့ရောင်းချမှုတွေကရရှိရငွေပေးချေမှုကိုဆန့်ကျင်လိုက်တဲ့အကြောင်းပြည်သိရင်လုံးနဲ့တိုတဲကဘုံလူနေမှာကျင်ညာပါတယ်ရန်နာတဘာတောင်းဝယ်တိုက်ကနေထိုင်းနိုင်ငံကိုတွေ့တန်းထားတဲ့ပိုက်လိုင်းလုံးလုံးကိုပိုင်ဆိုင်တဲ့မော်တော်တဘာတောင်းဝယ်တရုတ်ပို့ဆောင်ရေးကုမ္ပဏီ MGTC အစုရှယ်ယာဝန်ရဲ့မေလစနီရဲ့ CEO ဘက်မှာငွေပေးချေတဲ့အစီအစဉ်ဆိုင်းငံ့ထားဖို့ဆုံးဖြတ်လိုက်တာလို့လည်းတိုတဲကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီပြည်သားတရနေ့ကစငွေသားပေးချေမှုတွေဆိုင်းငံ့ဖို့တော့MGTC ကုမ္ပဏီရဲ့38%နဲ့တိုတဲကုမ္ပဏီကအဆိုပြုခဲ့တာပါတိုတဲကုမ္ပဏီရဲ့ကြေညာချက်ထဲမှာတော့မြန်မာနိုင်ငံကအကျဉ်းဖက်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရှုတ်ချကြောင်းနဲ့ဥရောပသမ္မတ EU နဲ့အမေရိကန်ပြည်ထောင်စုတို့ကပိတ်ဆို့တန်ဆာမှုတွေချမှတ်တဲ့အခါလိုက်နာမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလတနေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ဆက်တွဲဆက်ကျင်ဆန္ဒပြသူတွေကိုအချက်ပြတ်နေနေမှုကြောင့်စစ်တပ်အတွက်ဝင်ဝင်ရနေတဲ့လူရဲတွေကိုရပ်တန့်မှုတိုတဲကုမ္ပဏီပြားပေးခံရတာပါပြင်သစ်ကုမ္ပဏီနဲ့တူဖက်ဆက်လုပ်ကန်နေတဲ့အမေရိကန်ရင်းနှီးကုမ္ပဏီရှယ်ဘွန်ကိုလည်းဗိုလ်ထုတ်ကမြန်မာအရေးလိုရှာသူတွေကန့်ကွက်ဆန္ဒပြကြပါတယ်ရှယ်ဘွန်ရှယ်ဘွန်ရင်းကျုပ်ရှိရာဆန်ဖရန်စစ္စကိုမှာမြန်မာရေးလိုရှာသူတွေစုဝေးပြီးမြန်မာဆက်အနာဘာဒီအတွက်ဝင်ဝင်ရပ်နေတဲ့လူရဲတွေကိုရပ်တန့်မှုတောင်းဆိုဆန္ဒပြကြကြတာပါ MGTC ရဲ့ရှယ်ယာ28.26ရာခိုင်နှုန်းတော့အမေရိကန်ရင်းနှီးလုံးနဲ့ရှယ်ဘွန်ကပိုင်ဆိုင်ထားပြီး HPTTP ကုမ္ပဏီက25.5ရာခိုင်နှုန်းနဲ့မြန်မာစစ်တပ်ကထိချုပ်ထားတဲ့မြန်မာရင်းနှီးနဲ့တဘောတောင်းဝင်လုံးနဲ့ MOG က15ရာခိုင်နှုန်းပိုင်ဆိုင်ပြီးတဘောတောင်းဝင်ရောင်းချမှုကလည်းနှစ်စဉ်ดอลลาร์ตันตะซองแล้ววงเงินยะเนี่ยเลยคำนวณตาขึ้นไป